ုံမွေးဆောလွန်ခမအခုကျင်းပမဲ့ရွေးကောက်ပွဲဟာမြမသမိုင်းမှာဘယ်လိုကန္ဓာကပါဝင်တယ်လို့ပြောနိုင်မလဲခမ
အဲအခုကျင်းပမဲ့ရွေးကောက်ပွဲဟာမြမသမိုင်းမှာတော်တော်ကိုအရေးကြီးတဲ့ရွေးကောက်ပွဲဖြစ်ပါတယ်အဘာကြောင့်လဲဆိုတော့60ခုနှစ်ရွေးကောက်ပွဲမှာလူတွေက NLD ကိုတခဲနဲ့မဲပေးခဲ့ကြပြင်းတယ်အဲရွေးကောက်ပွဲရဲ့ရလဒ်တွေဟာစစ်ဆွဲရဲ့ပတ်ချက်ချင်းကိုခံခဲ့ရ2020ရွေးကောက်ပွဲမှာကြာတော့လူထုမကြိုက်တဲ့လူထုမထောက်ခံတဲ့အကြံခံရေးပါတီတပါတီတည်းကပဲအပြိုင်မဲမရှိနဲ့မဲလိမ်မဲခုတ်ပြီးတော့အပြတ်အအနိုင်ယူသွားခဲ့တာဖြစ်ပါတယ်။ဒါကြောင့်မလို့ပြည်သူလူထုကတော့ဒီလာမဲ့ရွေးကောက်ပွဲကြီးကတော့ပြည်သူလူထုအနေနဲ့သူတို့ကြိုက်တဲ့ NLD ကိုမဲပေးဖို့အတွက်စောင့်ဆိုင်းနေတဲ့အခြေအနေဖြစ်တဲ့အခါကျတော့ဒီရွေးကောက်ပွဲဟာမြန်မာတိုင်းမှာတော်တော်ကိုရေးကြီးရဲ့ပြောရမယ်ဆိုင်တော့ဒီရွေးကောက်ပွဲဟာ1990ခုနှစ်ရွေးကောက်ပွဲရလကိုပြန်ပြီးအတည်ပြုမဲ့ရွေးကောက်ပွဲကြီးဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့ကျူးရင်ကြောင်းလေးအတွက်အဓိကကြတဲ့ခံကဏ္ဍကဘုံမှာ
တန်ရှင်းမြတ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်ပေါ်လာနိုင်မဲ့အလားအလာရောဘယ်လောက်ရှိတယ်ထင်တယ်ခင်ဗျာ
ကျွန်တော်တွေ့ရှိနေရတဲ့အချက်လက်တွေအရဆိုရင်တော့အစိုးရကရောရွေးကောက်ပွဲကော်မရှင်ကရောတက်မတော်ကရော NLD နိုင်ငံရရှိအောင်ဒီမျိုးမျိုးနဲ့လုံးနေကြတာဖြစ်တဲ့အတွက်တန်ရှင်းမြတ်တဲ့ရွေးကောက်ပွဲကတော့ဖြစ်ဖို့မရှိဘူးလို့ပြောရမှာပ
ါကော်မရှင်တို့အစိုးရတို့တပ်မတော်တို့က NLD အနိုင်မရအောင်လုပ်နေဆိုတာဘုံမွေးဆောင်ရင်ဘယ်အချက်တွေကိုထောက်ပြီးပြောတာလဲခင်ဗျာ
ဒီတော့ရွေးကောက်ပွဲကော်မရှင်ဆိုလို့ရှိရင်တော့မဲကြီးနေ30ရာခိုင်နှုန်းကိုပဲအမှန်ကန်တယ်လို့သူကပြောနေတာဖြစ်တယ်အဲ့တော့မဲပေးမဲ့ပြည်သူလူထုများစုကြီးဟာ NLD ကိုမဲပေးကြမှာဟုသူသိနေတဲ့အတွက်မဲပေးထိုင်တဲ့အခြေအတွက်ကို30ရာခိုင်နှုန်းတိသူကအ short ချလိုက်တာဖြစ်ပါတယ်။နောက်တစ်ခါတမရော်အနေနဲ့ကျွန်တော်ပြောရမယ်ဆိုရင်တော့တာဝန်ရှိသူချုပ်ဘောကြောင့်မှုချင်းမဲအောင်နိုင်ကိုယ်တိုင်ကဟုဒီရုပ်ောက်ပဲနေတဲ့ခြံမှာမြန်မာနိုင်ငံကိုလှည့်လည်ပြီးတော့သူတက်ရင်တက်ဖို့တွေနဲ့ပြည်ဆောင်ပြီးတော့စံခိုင်ရင်းနဲ့ပုံပြရေးပါတီကိုပဲမဲပေးဖို့တော်ဝကြီးပြောဆိုနေကြတာဖြစ်တယ်။နောက်ဆိုရအနေနဲ့ကြားတဲ့အခါကျတော့လူမျိုးရေးပါလာရေးမုန်းတိမှုပေါ်အခြေခံပြီးတော့တောင်ဆန်းစုကြည်နဲ့ NLD ကိုဟိုဆန့်ကျင်တိုက်ခိုက်နေတဲ့လှုပ်ရှားမှုတွေမှာတင်းနှုတ်တင်းနှီးနဲ့ပါဝင်ပတ်တတ်နေတာကိုလည်းကျွန်တော်သိရတာဖြစ်တယ်။ဒါကြောင့်မို့လို့ကျွန်တော်လာမယ့်ရွေးကောက်ပွဲကတော့စကြဲရောကိုတန်ချင်းရတာမှုမရှိဘူးလို့ပဲပြောချင်တာဖြစ်ပါတယ်
။ဟုတ်ကဲ့ဒီအပိုင်းအတွင်းမှာတမရိုင်းဦးသိန်းဆိုင်ကမြန်မာပြည်အနှံပြားကိုခီးစက်တိုက်ထွက်ပြီးတော့တော့ရောက်နေတဲ့ကိစ္စတွေကိုလည်းဒါဟာကြန့်ခိုင်ဖွံ့ဖြိုးပါတီအတွက်မဲဆွဲတာပဲလို့ NLD အပါဝင်ပေါ့ဗျာပါတီအဖွဲ့အစည်းတွေဝေဖန်သူတွေကပြောရတယ်ဗျာအဲ့ဒီကိစ္စရောဘုံမွေးစောရင်ဘယ်လိုမြင်လဲခင်ဗျာ
အဲ့တော့ NLD ပါတီအပြင်ပေါ့နော်တခြားအဖွဲ့အစည်းတွေကပြောတာတက်ကိုပို့ပါတယ်အပြည်သူလူထုအများစုကြီးကပါဒါသမရဦးသိန်းစင်ဟာသမရရာလူကိုအတုံးချပြီးတော့ကြီးခိုင်ကျိုးအတွက်ရွေးကောက်ပွဲအတွက်မင်းဆိုင်နေတယ်လို့ပဲဒီလိုပဲဟိုယူဆတာတော့မဟုတ်ပြဒီလိုပဲတွေ့နေရတာဖြစ်ပါတယ
်ဘုံမီဆော့လင်ခင်ဗျာအခုပါတီအဖွဲ့အစည်းအသီးသီးရဲ့မဲဆွဲပုံတွေအဒီအခမ်းအနားတွေတက်ရောက်တဲ့အခြေအနေတွေအဲ့ဒါတွေရောဘယ်လိုဝေဖန်နိုင်မလဲခင်ဗျာ
မဲဆွဲပွဲမှာအထူးခြားဆုံးလေလို့ပြောရမယ်ဆိုရင်တော့ပြည်သူလူထုရဲ့ပါဝင်လှုပ်ရှားမှုတွေဟာအထူးခြားဆုံးလို့ပြောရမှာဖြစ်ပါဘာလဲဆိုတော့ပြည်သူလူထုကအစ်အနာရှင်စနစ်ကိုမလိုလားဘူးကိုယ်ရဲ့ကိုနေရုပ်ကောက်ပွဲကိုပဲဟိုတံမိုးထားတာဖြစ်တဲ့အတွက် NLD ကိုတိုးတင်ပြီးတော့မဲပေးလိုက်ပြီလို့ပြောရအောင်လူထုကတက်တက်ကြွကြွအင်းနေအားနဲ့လှုပ်ရှားနေတာကိုတွေ့ရပါတယ
်ရုပ်ကောက်ပွဲရလကိုဘယ်လိုခံမှန်းမလဲခင်ဗျာ
ရုပ်ကောက်ပွဲရလကတော့တမယိုးချမှန်မှန်ကန်ကန်လုံးမှာဆိုရင်တော့တနိုင်ငံလုံးမှာ NLD ကအပြတ်အနိုင်ရသွားမှာဖြစ်ပါတယ်အဲ့လို NLD အပြတ်အနိုင်ရဖို့အတွက်လူတို့ကအားခဲနေတာတစ်ပေါင်းချေကြခဲ့ပါပြီ။တန်ခိုင်ရင်တဲ့ဖွံ့ဖြိုးရေးပါတီဟာ20 30ရာခိုင်နှုန်းနိုင်ရဖို့တော့မှအချက်လည်းမရှိဘူးလို့ကျွန်တော်ပြောချင်တယ်
။ NLD ကမဲအများစုအနိုင်ရတယ်ဆိုပါတော့ခင်ဗျ။အာဏာလွှဲပြောင်းရေးကိစ္စတွေကလွယ်လွယ်ကူကူဖြစ်လာမလား။ဘလို့အနေထားမျိုးတွေတွေ့ကြုံရနိုင်မလဲခင်ဗျ။
အဲ့တော့ကျွန်တော်တို့ကတော့60ခုနှစ်ရွေးကောက်ပွဲရလာတွေ့ကြုံရဆိုရင်တော့အာဏာလွှဲပြောင်းမှုကကျော်ကျော်မူမူဖြစ်ပါမလားဆိုတာကတော့စိုးရင်ပူပန်เสียရှိပါအတိုင်းမဲ့အမဲဆန္ဒရှင်ပြည်သူတွေဟာဒီတစ်ချိန်မှာတော့ဘဲပေးလိုက်ပြီးရောဆိုပြီးတော့ရွေးကောက်ပွဲရလကိုစောင့်ကြည့်ယုံစောင့်ကြည့်တဲ့ပွဲကြီးပြည်သက်အနေနဲ့သူတို့ကနေကြမှာမဟုတ်ပါဘူး လူတို့ကသမိုင်းကိုဖန်တီးတဲ့အင်အားစုတစ်ခုအနေနဲ့လုံလုံခြုံခြုံရနဲ့ဆောင်ရွက်သွားကြမှာဖြစ်တဲ့အတွက်မဲရက်လက်ကိုကြောင်းလဲဖို့ဆိုတာကတော့ခက်ခဲမယ်လို့ကျွန်တော်ထင်ပါတယ်
ဘုံမီစောလေးမကြခင်ရမက်ဒီပန်ဆန်းပြန်လာတယ်ဆိုတော့အဲ့ဒီမှာဒီတိုင်းသားတွေရဲ့လှုပ်ရှားမှုလည်းပြောပါအောင်ခင်ဗျာ
အဲကျွန်တော်တို့ဒုတိယအချိန်ပေါ့နော်ပန်ခမ်းအစည်းအဝေးမှာတော့ NCA ကိုလက်မှတ်မထိုးတဲ့အဖွဲ့အစည်း17ခုကျွန်တော်တက်ရောက်ပြီးတော့ကျွန်တော်တို့အစည်းအဝေးကိုတုံ့ပြန်ကျင်းပခဲ့ပါတယ်အစည်းအဝေးပြီးမှာတော့ကျွန်တော်တို့အချက်9ချက်ပါတဲ့ပညာချက်တရားကိုကျွန်တော်တို့ထောက်ပြန်ခဲ့တာဖြစ်တာပေါ့
အဲ့ဒီအစည်းအဝေးရဲ့အဲ့တော့ဘာတွေသဘောတူခဲ့တာလဲခင်ဗျာ
အဲ့ဒီခုနှစ်ချက်ကမှလက်ရှိရေကောက်ပွဲနဲ့လည်းဆက်ဆက်နေတဲ့အခြေလေးချို့ပါတယ်။အဲဒါကဘာလဲဆိုရင်တော့ဘယ်နဲ့ဆိုင်ကျင်းပတဲ့ရေကောက်ပွဲကနိုင်ငံတကာရဲ့စောင့်ကြည့်မှုအောက်မှာဝင်ရင်းမြင်လာပြီးတော့လွတ်လပ်တဲ့ရှင်းတဲ့ရေကောက်ပွဲဖြစ်ဖို့ပြောလဲနေဆိုတဲ့အချက်တစ်ချက်ပါ။အဲနောက်တစ်ခုကတော့ကျွန်တော် NCA ကိုလက်မှတ်ထိုးရေးလို့နိုင်ငံရေးစုနေပွဲကျင်းပရေးလို့လည်းပတ်သက်လို့ရှိရင်ရေကောက်ပွဲပြီးတက်လာတဲ့အစိုးရအသင်းနဲ့ကျွန်တော်ဆောင်ရွက်ဖို့ဆိုတဲ့အချက်လက်နဲ့ကျွန်တော်ပါပါအဲဒါကြောင့်မလို့ကျွန်တော်တိုင်းလာလက်နဲ့ကန်ဖွဲ့စည်းပြီးပါလေအမလက်နဲ့ကျင်းပမယ်ရေကောက်ပွဲကိုအလေးထားတယ်စိတ်ဝင်စားတယ်လို့ကျွန်တော်ကပြောချင်းနောက်တစ်ပိုင်းကတော့မြောက်ပိုင်းနဲ့ဒီရှမ်းပြည်အရှိမြောက်ပိုင်းမှာဖြစ်ပွားနေတဲ့ဒီစစ်ပွဲတွေကိုရပ်ဆဲနိုင်ရေးအတွက်မြန်မာနိုင်ငံဆိုရမြန်မာနိုင်ငံတက်မတော့အတဆိုင်ရတိုင်းလာဖွဲ့စည်းတဲ့အတရုတ်ဆိုရတရုတ်တမတော်တို့ကပူးပေါင်းပြီးတော့ဆွေးနွေးမိညာရေးဖွဲ့တစ်ဖွဲ့ဖွဲ့ပြီးတော့တရုတ်မြန်မာနယ်စပ်မှာတည်ငြိမ်ငြိမ်းချမ်းအောင်ဆောင်ရွက်ဖို့ဆိုတာလည်းကျွန်တော်တခုပါပါအနောက်တစ်ခုကတော့ပြဿနာအားလုံးရဲ့အရင်းနှစ်က2008ခုနှစ်ဖွဲ့စည်းပုံဖြစ်ကဥပဒေဖြစ်တယ်အဲဒါကြောင့်မလို့ရေကောက်ပွဲပြီးတက်လာမယ်ဆိုရတဲ့ဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကျင့်စဉ်ရေးကိုအဲဒါလည်းလက်ကန်တော်လာတဲ့ဖွဲ့စည်းတွေအပါအဝင်သတ်တော်ပြေသတ်တော်ပအနိုင်ငံရေးအင်အားစုတွေနဲ့ပူးပေါင်းပြီးတော့မြန်မြန်ဆန်ဆန်လုပ်ဖို့တိုက်တွန်းတဲ့အချက်တစ်ချက်လည်းပါပါတယ်